အမေရိကန်လွှတ်တော်ရှေ့မှာချထားတဲ့အတားဆီးတွေအနီးမှာတာဝန်ကျနေတဲ့လွှတ်တော်ရဲအရာရှိနှစ်ယောက်ကိုတောက်ကြံနဲ့နှောင်းပိုင်းကလူတစ်ယောက်ကားနဲ့ဝင်တိုက်ပြီးဓားနဲ့ပါလိုက်ပြီးတိုက်ခိုက်ခဲ့တဲ့အတွက်ရဲအရာရှိတဦးသေဆုံးသွားခဲ့ပါတယ်
။ The suspect has been pronounced deceased. Two U.S. Capitol Police officers were transported to two different hospitals.
ကားနဲ့ဝင်တိုက်တဲ့သူတန်တရားရှိထားတဲ့သူသေဆုံးသွားပါတယ်။ကျမတို့ရဲရရှိနှစ်ယောက်ကိုတော့ဆေးရုံနှစ်ခုစီကိုပို့ခဲ့တာပါကျမတို့ရဲ့ရဲရရှိတယောက်ကတော့ဒဏ်ရာတွေကြောင့်ပဲကွယ်လွန်သွားပါပြီဆိုတာကိုစိတ်မကောင်းစွာနဲ့အသိပေးလိုပါတယ်ဒီဖြစ်ရက်နဲ့ပတ်သက်ပြီးသူတို့မိသားစုကိုအသိပေးရအောင်မှဖြစ်တဲ့အတွက်နာမည်တွေအသက်တွေကိုထုတ်ပြောလို့မရသေးပါဘူးလို့ယာယီရဲချုပ်ယိုဂာနန္ဒပစ်မန်ကသတင်းစာရှင်းလင်းပွဲမှာပြောသွားတာပါဇန်နဝါရီ6ရက်ကလွတ်တော်တဲ့လူတွေအကြမ်းဖက်ဝင်ရောက်ဆင်းနှင်းခဲ့တဲ့ဖြစ်ရက်ဆိုးကြီးကရတဲ့ဒဏ်ရာမကျက်သေးခင်မှာပဲလွတ်တော်တာဝန်ချနောက်ရဲရရှိတူအခုလိုတည်ဆုံရတာဖြစ်ပါတယ်။ကာသမကရဲရရှိတွေကိုဓားနဲ့လိုက်ပြီးတိုက်ခိုက်ခဲ့တယ်လို့လဲတရားဥပဒေစိုးမိုးရေးအရာရှိနှစ်ယောက်က AP သတင်းဌာနကိုပြောပါတယ်။အခင်းဖြစ်ရတွေကိုဆက်ပြီးစုံစမ်းနေတဲ့အတွက် AP သတင်းဌာနကိုဖြေကြားတဲ့အရာရှိတွေကတော့သူတို့နာမည်တွေကိုထုတ်မပြောကြပါဘူး။ဒီတိုက်ခိုက်မှုဟာအကြမ်းဖက်ဝါဒနဲ့ဆက်ဆက်မှုရှိပုံမရဘဲခုတော့အန္တရာယ်ကင်းသွားပြီလို့တာဝန်ရှိသူတွေကပြောပါတယ်။ကျူတင်ကာဝယ်ရေးအတွက်လွှတ်တော်အဆောက်အုံကိုတော့အဝင်အထွက်တွေပိတ်ထားစေပါဇန်နဝါရီ6ရက်လွှတ်တော်စီးနှင်းမှုနဲ့အခုတိုက်ခိုက်မှုကြားဆက်ဆက်မှုရှိမရှိတော့ချက်ချင်းမသိရသေးပါဘူး